ယူနီစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီရဲ့အစီအစဉ်စာတဲမှာဒီအကဘာအဝန်ဒုက္ခသည်တွေကိုရွှေ့ပြောင်းနေရချထားရေးကိစ္စမှာ2024ခုနှစ်တွင်အာရှဒေသဟာတကဘာလုံးရဲ့30ခန့်နှုန်းလိုအပ်ချက်အများဆုံးဖြစ်လာမယ်ဆိုပြီးတော့ခံမှန်းပါလေအဲ့ဒီထဲမှာမြန်မာနိုင်ငံကဒုက္ခသည်တွေကတော့အာရှဒေသမှာအာဖဂန်ပြည်နော်အများဆုံးလို့ဆိုပါတယ
် Refugees from Afghanistan are estimated to have the second highest resettlement needs followed by refugees from South Sudan Myanmar and the Democratic Republic
ရှေ့ပြောင်းနေရချထားပြီးဖို့လိုအပ်နေတဲ့ဒုတိယအများဆုံးကတော့အာဖဂန်နစ္စတန်ကဒုက္ခသည်တွေပါအဲဒီနောက်မှာတောင်ဆူဒန်မြန်မာနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတို့ပါဝင်နေဆိုပြီးတော့ကုလသမဂ္ဂအတွင်းမှုဂျုံရဲ့ဂျုံယုံရဲ့ဒုတိယပြောခွင့်ရသူဖာရန်ဟတ်ကကုလသမဂ္ဂနေစဉ်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါရှေ့ပြောင်းနေရချထားဖို့လိုအပ်ချက်အများဆုံးကဆီးရီးယားနိုင်ငံကဒုက္ခသည်တွေဖြစ်ပါတယ်အခုလာမယ့်2024ဆိုရင်တော့ဒုက္ခသည်တွေရှေ့ပြောင်းချေချာရေးလိုအပ်ချက်ပိုပြီးတော့ကြီးလာဖို့ရှိနေတယ်လို့လည်း UN ကသတိပေးပါတယ်ကမ္ဘာကြီးမှာဒုက္ခသည်အကျပ်တဲနဲ့ရွှေ့ပြောင်းနေရချထားဖို့လိုအပ်ချက်တွေကြီးမားလာမယ်လို့ UNICEF ကသတိပေးထားတာပါ။လက်တလောအဖြစ်မြန်မာနိုင်ငံက Ranger ဒုက္ခသည်တပ်တန်းဝင်းကျင်ဟာနိုင်ငံမဲ့ဖြစ်နေတယ်လို့ UNICEF ကချက်လက်တွေမှာဖော်ပြထားတယ်လို့ပြုပခရီကြောင့်2021ခုနှစ်နှောင်းပိုင်းမှာမြန်မာနိုင်ငံတွင် OIN အတီတကြမရှိဘဲနဲ့ပြည်တွင်းလှည့်လည်နေရတဲ့ဒုက္ခသည်တွေတိုးများလာတယ်လို့ဆိုပါတယ်။အာဖဂန်နဲ့မြန်မာမှာ2021ခုနှစ်ဖြစ်ရတဲ့ကြောင့် POC လို့ခေါ်တဲ့ဒီတတ်မှတ်စိုးရိမ်ပွဲလူပုဂ္ဂိုလ်တွေနဲ့သူတို့ကိုရှေ့ပြောင်းနေရချထားပေးဖို့လူအပ်ချက်တွေတိုးလာမယ်လို့လည်း UNHCR ကတွက်ချက်ခံမှန်းထားပါတယ်ခင်ဗျာ